ဒီနှစ်စောပိုင်းမှာဖွဲ့စည်းခဲ့တဲ့မြန်မာအစိုးရသစ်စီကနေအင်မတန်အားတက်ဖွဲ့ရေးလက္ခဏာတွေသူတွေ့ရတယ်လို့ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအထူးတန်တမန် VJ နံပြရဟာအစိုးရတာဝန်ရှိသူတွေမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံပြီးတဲ့နောက်ကြာသပတေးနေ့မှာအဲ့ဒီလိုပြောလိုက်တာပါ။ဆွေးနွေးပွဲဟာအင်မတန်ပွင့်လင်းပါတယ်လို့ဒေါက်တာဆန်းစုကြည်ကပြောသလိုမိမိတို့အပြတ်သဘောမဆောင်ကျင်ဘူးလို့ဆိုပြီးအစိုးရတက်ကဘယ်လိုဆက်ပြီးလှုပ်ဆောင်မယ်ဆိုတာစောင့်ကြည့်ဖို့လိုတယ်လို့ပြောခဲ့ပါတယ်။မစ္စတာနမ်ဘီယာရဲ့အခုခီးစဉ်ဟာမြန်မာစစ်ကောင်စီကနေအစိုးရတက်စီအာဏာလွှဲပြောင်းပေးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ပါတယ်။2010ပြည့်နှစ်နိုဝင်ဘာလမှာရွေးကောက်ပွဲတွေကျင်းပခဲ့ပြီးတဲ့နောက်တိတ်မကြခင်မှာသူမြန်မာနိုင်ငံစီလာခဲ့ပါသေးတယ်။အခုဒီကြိမ်သုံးရကြခီးစဉ်ကတော့ဒီကနေ့တောက်ကြနေမှာအဆုံးသတ်မှာပါ။ရွေးကောက်ပွဲတွေဟာအရသာအုပ်ချုပ်ရေးစီပြန်သွားဖို့အစီအစဉ်ရဲ့ဇီးတစ်ပိုင်းဖြစ်တယ်လို့မြန်မာတာဝန်ရှိသူတွေကပြောပေမဲ့ဝေဖန်သူတွေကတော့စစ်တပ်ကအာဏာကိုဆက်ပြီးထုတ်ကင်ထားဖို့လုပ်တာဖြစ်တယ်လို့ဆိုကြပါတယ်။လွှတ်တော်အမတ်နေရာအများစုကိုစစ်တပ်ကြောတောင်းနောက်ခံနဲ့ဖွဲ့စည်းခဲ့တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအနိုင်ရခဲ့ပြီးအမတ်နေရာ25ရာခိုင်နှုန်းကိုလည်းရွေးကောက်တင်မြှောက်တာမဟုတ်ဘဲကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခံထားတဲ့စစ်တပ်ကိုယ်စားလှယ်တွေကယူထားပါတယ်။မြန်မာအစိုးရကိုကမ္ဘာပေါ်မှာအဖိနှိပ်ဆုံးအစိုးရတရက်အဖြစ်သတ်မှတ်ထားကြတာပါ။အမေရိကန်ပြည်တော်စုအပါအဝင်အနောက်နိုင်ငံအများပြားကမြန်မာအစိုးရနဲ့စစ်ကောင်စီတွေပေါ်ဒဏ်ခတ်အရေးယူမှုတွေချမှတ်ထားစေဖြစ်ပါတယ်။